မြန်မာအစိုးရပေါ်နိုင်ငံတကာရဲ့စီးပွားရေးတန်ခတ်မှုတွေပြန်လဲရုပ်သိမ်းလိုက်တာဟာတည်င်းလွတ်လပ်ခွင့်အပအဝင်ပြုတ်ပြင်ပြောင်းလဲရေးကိုနှေးကွေးသွားစေတယ်လို့ပြင်သစ်အခြေစိုက် RFS လို့ခေါ်တဲ့နယ်စည်းမခြားသတင်းထောက်များအဖွဲ့ကပြောလိုက်ပါတယ်2015ခုနှစ်အတွက် RFS အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာသတင်းလွတ်လပ်ခွင့်အညွန်ကိန်းမှာတော့နိုင်ငံပေါင်း180မှာမြန်မာနိုင်ငံကအဆင့်144ရှိတဲ့ဆိုပေမဲ့အခြေအနေတွေဟာဆက်ပြီးစိုးရိမ်စရာရှိနေသေးတယ်လို့ဖော်ပြထားပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြပေးပါမယ်
ဖေဖော်ဝါရီလ12ရက်နေ့ရွှေဆွေးနဲ့ထုတ်ပြန်တဲ့ RSF ရဲ့2015ခုနှစ်သတင်းလွတ်လပ်ခွင့်အညွှန်းကိန်းမှာမြန်မာနိုင်ငံကအဆင့်144မှာရှိပါတယ်ဒီအဆင့်ဟာ2014ခုနှစ်ကမြန်မာနိုင်ငံကိုတတ်မှတ်ခဲ့တဲ့အဆင့်145ထက်စာရင်တဆင့်အပေါ်ကိုမြင့်တက်လာတယ်ဆိုပေမဲ့သတင်းလွတ်လပ်ခွင့်အခြေအနေတွေဆိုးဝါးနေစေဖြစ်တယ်လို့ RSF အဖွဲ့ရဲ့အာစာဖိစပိတ်ကြီးရအကြီးအကဲ Mr. Benjamin Isme ကပြောပါတယ
် Burma is going up one position.Many countries are going down when they go below Burma. They push Burma up.
မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တကယ်ပိုရှိလာလို့တဆင့်မြင့်တက်လာတာမဟုတ်ပဲတခြားနိုင်ငံတွေကသတင်းလွတ်လပ်ခွင့်အခြေအနေတွေပိုဆိုးလာတာကြောင့်မြန်မာနိုင်ငံကအလိုလိုအပေါ်ကိုတဆင့်တက်သွားခြင်းသာဖြစ်ပါတယ
်တနိုင်ငံညှိလိုက်သတင်းလွတ်လပ်ခွင့်အချိုးဖောက်ခံရတာတွေထိန်းချုပ်ခံရတာတွေကိုအမှတ်ပေးရမှာတော့မြန်မာနိုင်ငံဟာ2014ခုနှစ်ထဲမှာမှင်းဒီ 47.43 အမှတ်ရရကအခု2015ထဲမှာတော့ 42.38 ထိဖြစ်လာကြောင်းဒါဟာမြန်မာနိုင်ငံတွင်သတင်းလွတ်လပ်ခွင့်အချိုးဖောက်ခံရမှုပိုများလာတဲ့သဘောဖြစ်တယ်လို့ Benjamin Isme ကပြောပါတယ်။မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အခြေအနေတွေပေါ်စိုးရိမ်မိကြောင်းနဲ့ပြုပြင်ပြောင်းလဲရေးမှာအနောက်နိုင်ငံတွေရဲ့ပြစ်ဒဏ်ခတ်ပိတ်ဆို့မှုတွေပြန်ရုပ်သိမ်းသွားတာအချိန်ဆိုးတယ်လို့မြင်ကြောင်း Benjamin Isme ကပြောပါတယ
်။ We were very worried by the lift of the sanctions on Burma. The sanctions were lifted before the country would complete.Its opening and would go further on the road of democratization. Now there's less leverage without.
မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေမပြီးပြည့်စုံသေးပဲပိတ်ဆို့တန်ခတ်မှုတွေပြန်ရုပ်သိမ်းသွားတဲ့ကိစ္စအပေါ်ကျွန်တော်တို့ဆိုးရိမ်နေပါတယ်။စီးပွားရေးပိတ်ဆို့မှုတွေရုပ်သိမ်းလိုက်တဲ့အတွက်မြန်မာအာဏာပိုင်တွေအပေါ်ထိန်းချုပ်ထားနိုင်မယ့်အရာတခုခုမရှိတော့တဲ့အတွက်သူတို့ကိုလှုပ်ချင်ရလှုပ်ခွင့်ပေးလိုက်တယ်လို့ဖြစ်နေပါတယ
်။ပြီးကြတဲ့နှစ်မြန်မာနိုင်ငံရဲ့အခြေအနေကိုကြည့်ရင်အလွတ်သတင်းတော့ကိုပါကြီးသတင်းယူရင်အသက်ခံရတာလွတ်လပ်စွာသတင်းဖော်ပြမိလို့ Unity Channel သတင်းသမားတွေထောင်နှံချခံရတာဘိုင်မွန်တက်နေ Channel သတင်းသမားတွေကိုအရေးပေါ်အဥပဒေပုံမှန်နဲ့တရားရင်ဆိုင်နေရတာတွေဟာသတင်းသမားတွေပေါ်ဖိနှိပ်နေတာပဲဖြစ်ကြောင်း Benjamin Isme ကထောက်ပြပါတယ်မကြာခင်မြန်မာနိုင်ငံမှာရွေးကောက်ပွဲကာလရောက်လာမှာဖြစ်ပြီးရွေးကောက်ပွဲဆိုင်ရာသတင်းတွေကိုလွတ်လွတ်လပ်လပ်နဲ့တင်ပြခွင့်ရဖို့အရေးကြီးတယ်လို့သူကသတိပေးလိုက်ပါတယ်RSF ရဲ့စိုးရိမ်မှုကိုပြောလာပါတယ
် Thein Sein and its government doesn't change its policy it will continue to worsen there will be impact because these
ဦးသိန်းစိန်နဲ့သူအစိုးရကမူဝါဒတွေမပြောင်းမဲ့ဒီတိုင်းဆက်သွားနေရင်တော့အခြေအနေတွေပိုဆိုးလာနိုင်ပါတယ် Unity Channel နဲ့ဘိုင်မွန်တက်နေဂျာနယ်သတင်းသမားတွေအပေါ်အရေးယူခဲ့တာတွေကဂျာနယ်သတင်းသမားတွေကိုသတင်းလွတ်လပ်စွာရေးဖို့ကြောက်ရွံ့စေပါတယ်ဒါကိုကျွန်တော်တို့ဆွေးရမိပါတယ
်2015ခုနှစ်သတင်းလွတ်လပ်ခွင့်အညွှန်းကိန်းတဲ့မြန်မာနိုင်ငံရဲ့အောက်မှာအာရှနိုင်ငံတွေကစင်ကာပူမလေးရှားဘင်္ဂလားဒေ့ရှ်ဘရူနိုင်းလာအိုနိုင်ငံတွေရှိသလိုတူရကီရုရှားအီရတ်လေဗျာကွန်ဂိုမက္ကဆီကိုစတဲ့နိုင်ငံတွေလည်းပါဝင်ပြီးသတင်းလွတ်လပ်ခွင့်အစိုးဆုံးနံပါတ်180နဲ့နီးကပ်နေတာကတော့မြောက်ကိုရီးယားတရုတ်ဗီယက်နမ်နိုင်ငံတွေပဲဖြစ်ပါတယ်ခင်ဗျာ